မင်္ဂလာပါ Internet Channel ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတယ်ဒီနေ့တာအတန်လွှင့်စီစဉ်ကနေကြိုဆိုလိုက်ပါတယ
်ဒီကနေ့တင်ဆက်ပေးသွားမယ့်သတင်းတွေကတော့ PS5 မိတ်ဆက်ပွဲကို Sony ရွှေဆိုင်းဆိုတဲ့သတင်း American မှာဆန္ဒပြမှုတွေကြောင့် Android 11 Beta မိတ်ဆက်မှုကိုရွှေဆိုင်းဆိုတဲ့သတင်း Post account တွေကိုဖျက်နိုင်မဲ့ Facebook လုံဆောင်ချက်ဆိုတဲ့သတင်းတွေပဲဖြစ်ပါတယ်ပထမဆုံးအနေနဲ့ PS5 မိတ်ဆက်ပွဲကို Sony ရွှေဆိုင်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Sony ကဆန္ဒပြသမှုတွေဖြစ်ပွားနေတာကြောင့် Zone 4ရဲ့မှာပြုလုပ်မဲ့ PlayStation 5ပွဲကိုရွှေဆိုင်းလိုက်ပါတယ်ကမ္ဘာတစ်ဝန်းကိမ်းမာတွေ PS5 ဂိမ်းကိုမြင်တွေ့ဖို့စိတ်လှုပ်ရှားနေတာကျွန်တော်တို့နားလည်ပါတယ်ယခုအခါကအောင်ပွဲခံဖို့အချိန်လို့ကျွန်တော်တို့မခံစားမိပါဘူးလို့ Sony က Twitter မှာရေးသားခဲ့ပါတယ် Sony ကမီနီဆိုဒါပြည်နယ်မှာဖြစ်ပွားတဲ့ Geoffrey တေဆုံမှုနဲ့ပတ်သက်ပြီးရည်ညွှန်းပြောခဲ့ပါတယ်အဲ့ဒီဖြစ်ရကြောင်း American နဲ့ကမ္ဘာတစ်လွှားမှာဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ် Sony အနေနဲ့ PS5 ဂိမ်းတွေကို John Lee ရဲ့မှာမိတ်ဆက်ဖို့စီစဉ်ခဲ့ပါတယ်ဒီနှစ်အားလည်းရမှာ PlayStation 5ဖြန့်ချိတဲ့အခါလူတွေကစားမဲ့ဂိမ်းတချို့ကိုနိုင်ပေါင်းများစွာကြားတဲ့ပွဲမှာပထမဆုံးအချိန်မြင်တွေ့ရမယ်လို့ Sony ကကတိပေးခဲ့ပါတယ်ဒါပေမဲ့ပွဲကိုတော့ရွှေဆိုင်းလိုက်ပါတယ်အမေရိကန်ကမြို့ကြီးတွေမှာဆန္ဒပြပွဲတွေများစွာဖြစ်ပေါ်ခဲ့ပြီးရဲတွေရဲ့ရက်စက်မှုကြောင့်လူတွေအံ့အားသင့်ခဲ့ရပါတယ် flight တည်ဆုံးပြီးတဲ့နောက်ပြီးခဲ့တဲ့တစ်ပတ်အတွင်းဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်ဆန္ဒပြမှုကလည်းအလွန်အရှိန်မြင့်တက်လာပါတယ်အမေရိကန်သမ္မတကအကြမ်းဖက်မှုအမုန်းတင်ဖို့အတွက်လူရဲမှုနဲ့ပတ်သက်တဲ့ tweet ကို Twitter ကသတိပေးခဲ့ပါတယ်ဆက်လက်ပြီးအမေရိကန်မှာဆန္ဒပြမှုတွေကြောင့် Android 11 beta မိတ်ဆက်မှုကိုရွှေဆိုင်းဆိုတဲ့သတင်းကိုတင်ဆက်ပေးတော့မှာဖြစ်ပါတယ် Google က John 3ရက်မှာ Android 11 feature အသစ်တွေကိုမိတ်ဆက်ဖို့စီစဉ်ခဲ့ပါတယ်ဒါပေမဲ့လည်းယခုခါမှာအမေရိကန်နိုင်ငံမှာဆန္ဒပြပွဲတွေဖြစ်ပွားနေတာကြောင့် Android 11 beta မိတ်ဆက်မဲ့အစီအစဉ်ကိုရွှေဆိုင်းလိုက်ပါတယ်မီနီယာပိုနစ်ပြည်နယ်အတွင်း Geoffrey တည်ဆုံမှုကြောင့်ပရိပခါတွေဖြစ်ပွားနေခဲ့ပါတယ် Google ရုံးနဲ့ဝန်ထမ်းအများစုက San Francisco Pinellas area မှာအခြေစိုက်ပြီးအဓိကရုံးရင်းစံခတ်မှုတွေက San Jose နဲ့ Oakland မှာဖြစ်ပွားနေပါတယ် San Francisco မှာ Pinellas area မှာလူမဆန်တဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပါတယ်နောက်ဆုံးအနေနဲ့ post account တွေကိုဖျက်နိုင်မဲ့ Facebook လုံဆောင်ချက်ဆိုတဲ့သတင်းကိုတင်ဆက်ပေးတော့မှာပဲဖြစ်ပါတယ် Facebook ကသုံးဆွဲသူတွေရဲ့ post account တွေများစွာကို hide လုပ်တာနဲ့ဖျက်နိုင်မဲ့ feature တစ်ကိုမိတ်ဆက်လိုက်ပါတယ် Facebook က manage activity ကသုံးဆွဲသူ profile ကိုရှင်းလင်းအောင်ပြုလုပ်ပေးနိုင်ပါတယ် Facebook ရဲ့ manage activity ကသုံးဆွဲသူ profile ကိုရှင်းလင်းအောင်ပြုလုပ်ပေးနိုင်ပါတယ်သုံးဆွဲသူကအခြားလူမမြင်စေလိုတဲ့အကြောင်းအရာကို archive လုပ်နိုင်တယ်လို့ကိုယ်တိုင်မြင်တွေ့နိုင်အောင်တင်ဆက်ထားနိုင်ပါတယ်ဒါအပြင်မမြင်တွေ့လိုတဲ့အကြောင်းအရာတွေကိုလည်းဖျက်ပစ်နိုင်ပါတယ်အဲ့ဒီအကြောင်းအရာတွေကရက်30ရှိနေမှာဖြစ်ပြီးပြန်လည်စဉ်းစားခွင့်ပေးထားတာဖြစ်ပါတယ်တလားအကြံမှာတော့အကြောင်းအရာတွေကိုဖျက်ပစ်မှာဖြစ်ပါတယ်ဒါအပြင်ရက်30အတွင်း trust တွေကအရာတွေကို restore လုပ်နိုင်ပါတယ် post တွေကို archive ဒါမှမဟုတ် trust တွေပို့တာကိုပမာဏများစွာလုံဆောင်နိုင်ပါတယ်ဒါအပြင် filter တွေလည်းပါဝင်ပြီးအချိန်ရက်စွဲဒါမှမဟုတ်လူနဲ့ပတ်သက်တာတွေကိုရှာဖွေနိုင်ပါသေးတယ် manage activity ကို favorites light မှာလည်းအသုံးပြုနိုင်ပါတယ်မကြာခင်မှာ mobile app တွေမှာဖြန့်ချိမှာဖြစ်ပါတယ်အနာဂတ်မှာ desktop အတွက်ဖြန့်ချိမှာဖြစ်ပါတယ
်အခုတင်ဆက်ပေးလိုက်တဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းကနည်းပညာသတင်းတွေကို internet channel ကနေတင်ဆက်ပေးသွားတာပဲဖြစ်ပါတယ်အခုလို covid-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလိုက်နာဆောင်ရွက်တော့ဖို့တိုက်တွန်းလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့အောင်သက်ကိုပါ